ဂျပန်နိုင်ငံတိုကျိုမြို့တော်မှာအိုလံပစ်အားကစားပွဲတော်တွေကျင်းပနေချိန်မှာပဲကိုရိုနာဗိုင်းရပ်စ်ကူးစက်မှုအသစ်တွေစံချိန်တင်များပြားလာကြောင်းတိုကျိုမြို့တော်အုပ်ချုပ်ရေးအဖွဲ့ကပြောပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူလူနာသစ် 4058 ဦးရှိပြီးဒီရေအတွက်ဟာဆိုရင်ကူးစက်ခံရသူအသစ် 4000 အထက်ကိုပထမဆုံးအချိန်ရောက်ရှိလာတာလို့မြို့တော်အုပ်ချုပ်ရေးအဖွဲ့ကဖော်ပြထားပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကိုထိန်းချုပ်ရေးအတွက်ဩဂုတ်လကုန်ပိုင်းထိမြို့တော်တိုကျိုမှာအရေးပေါ်အခြေအနေတက်တန်းတိုးခဲ့ပြီးနောက်တစ်နေ့မှာပဲကိုရိုနာဗိုင်းရပ်စ်ကူးစက်မှုအသစ်စံချိန်တင်မြင့်တက်လာတာဖြစ်ပါတယ်။အရေးပေါ်အခြေအနေတက်တန်းတိုးလိုက်တဲ့အထက်မှာတိုကျိုမြို့တော်အနီးကဒေသ၃ခုနဲ့အနောက်ပိုင်းကအိုဆာကာလည်းပါဝင်ပါတယ်။တနင်္ဂနွေလုံးအတိုင်းအတာအရကိုရိုနာဗိုင်းရပ်စ်ကူးစက်မှုဟာလည်းစနေနေ့မှာအများဆုံးဖြစ်ခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူလူနာသစ်12,342 ဦးရှိပြီးအရင်တရက်နဲ့နှိုင်းယှဉ်ရင်15000ခန့်တိုးလာတာဖြစ်တယ်လို့ NHK ဂျပန်သတင်းကဖော်ပြပါတယ်